Bangladesh ဘက်တိမ်းရှောင်သွားရတဲ့ရိုဟင်ဂျာဒုက္ခသည်တွေနေရရင်လုံခြုံစိတ်ချစွာပြန်လာနိုင်ရေးမြန်မာအစိုးရအနေနဲ့ကုလသမဂ္ဂအဖွဲ့အစည်းတွေနဲ့ MOU လက်မှတ်ရေးထိုးပူးပေါင်းဆောင်ရွက်နေတာဟာအပြူသဘောဆောင်တဲ့အပေါင်းလက္ခဏာဆောင်ပေမဲ့လို့ဒီထက်ပိုပြီးလက်တွေ့ကျတဲ့လုပ်ရက်တွေနဲ့တက်တည်ပြဖို့လိုတယ်လို့လူခွင့်ရေးလှုပ်ရှားသူတွေကတိုက်တွန်းပြောဆိုလိုက်ပါတယ်ဒီကနေ့တနင်္လာနေ့ကုလသမဂ္ဂလုံခြုံရေးကောင်စီမှကုလသမဂ္ဂအဖွဲ့အစည်းတွေဘက်ကမြမအရေးတင်ပြဆွေးနွေးကြမယ်တကပိတ်စည်းဝေးကျင်းပမယ့်အချိန်တိုက်တွန်းလိုက်တာပါကုလနဲ့မြမဆိုးရကြရခိုင်ရေးဆောင်ရွက်မှုတွေအပေါ်မှာဒေသခံတိုင်းရင်းသားတွေအရေးပါဝင်ရဲ့လားဆိုတဲ့မေးခွန်းထုတ်မှုတွေလည်းရှိပါတယ်မဆုမွန်စူးစီးတင်ပြထားပါတယ်ရှင်
ဒီကနေ့တနင်္လာနေ့မှာတော့အမေရိကန်ပြည်ထောင်စုနယူးယောက်မြို့ကုလသမဂ္ဂဌာနချုပ်မှာကုလသမဂ္ဂလုံခြုံရေးကောင်စီရဲ့တကပိတ်အစည်းအဝေးကျင်းပမှာဖြစ်ပြီးကုလအဖွဲ့အစည်းတွေဘက်ကမြန်မာအရေးတင်ပြဆွေးနွေးကြမှာဖြစ်ပါတယ်မြန်မာအစိုးရဘက်ကတော့မြန်မာအစိုးရနဲ့ကုလအဖွဲ့အစည်းတွေကြားသဘောတူလက်မှတ်ရေးထိုးပြီးကြတဲ့ကနေစလို့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးသွားတယ်ရခိုင်ပြည်နယ်ကရိုဟင်ဂျာဒုက္ခသည်တွေပြန်လည်လက်ခံရေးလုပ်ငန်းတွေကုလသမဂ္ဂအပါအဝင်ဘင်္ဂလားဒေ့ရှ်အစိုးရနဲ့ပူးပေါင်းပြီးတော့ပို့ပြီးတော့မှအရှိန်အဟုန်မြင့်ဆောင်ရွက်နေပြီဖြစ်ပါတယ်လို့ပြောဆိုထားတာပါဒါပေမဲ့လည်းရခိုင်အရေးနိုင်ငံတကာအကြံပေးအဖွဲ့ဝင်တူဒီရပိုင်းအတွင်းနှုတ်ထွက်သွားတာမျိုးနဲ့ကုလစုံစမ်းစစ်ဆေးရေးမှုရန်ဟီလီပေါ်ပြည်ဝင်ခွင့်ပိတ်ပင်ကတ်သတ်မှုလိုမျိုးလုပ်ရက်တွေကတော့စိုးရိမ်မကင်းဖြစ်စရာမေးခွန်းထုတ်စရာဖြစ်နေတာမို့လက်တွေ့ကျတဲ့လုပ်ရက်တွေနဲ့သက်သေပြဖို့လိုတယ်လို့လူခွေလှူရှားသူညီမြချင်းမြန်မာအဖွဲ့ရဲ့အမှုဆောင်ဒါရိုက်တာဦးအောင်မျိုးမင်းကတိုက်တွန်းလိုက်ပါတယ
်ထိုင်းရဲ့ဒုတိယဝန်ကြီးကော်မရှင်ကနှုတ်ထွက်သွားတဲ့သဘောမျိုးရှိတယ်ကုလသမဂ္ဂကဒါကိုပြောမယ်ဆိုရင်အနောက်သဘောအရသူတို့အနေနဲ့မြင်ကောင်းမြင်လိမ့်မယ်ဒီလိုနိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်မှုမှာအားနယ်လို့သတ်မှတ်နိုင်တယ်အဲ့ဒါကကျွန်တော်တို့အတွက်လက်ရှိအခြေအနေအရစိတ်တော့မကောင်းဘူးဒါပေမဲ့အဲ့ဒီပေါ်မှာအခြေခံပြီးဘယ်လိုလုပ်တင်လဲတခြားဘယ်လိုမျိုးနည်းနဲ့အစားထိုးပြီးလုပ်တင်လဲနိုင်ငံတကာပူးပေါင်းဆောင်ရွက်ဖို့အရေးကိုဘယ်လိုလုပ်တင်လဲဆိုတော့ဒါရှေ့ကိုသွားဖို့တော်တော်ထွက်လာမှာဖြစ်ပါတယ်ခင်ဗျ
ကုလလုံခြုံရေးကောင်စီရဲ့တကပိတ်အစည်းအဝေးမှာတော့ကုလတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ရဲ့မြန်မာခီးစဉ်နဲ့ပတ်သက်ပြီးအစီအခံစာတင်ပြမှာဖြစ်တယ်လို့ရိုဟင်ဂျာဒုက္ခသည်တွေနေရရင်ပြန်ရေးမြန်မာအစိုးရနဲ့ MOU နားလည်မှုစာချုပ်လွှာလက်မှတ်ရေးထိုးထားတဲ့အခြေအနေတွေကိုကုလအဖွဲ့တွေကဒီစည်းဝေးမှာတင်ပြကြမှာဖြစ်ပါတယ်လက်တလောမြန်မာအစိုးရနဲ့ကုလတို့ကြားအစိုးရရုံးဆက်ရာနေပြည်တော်မှာကုလအခြေစိုက်ရုပ်ဖွင့်လှစ်ပြီးဆောင်ရွက်နိုင်ခဲ့တဲ့အတွက်ပူးပေါင်းဆောင်ရွက်မှုတွေကအချိန်နဲ့တပြေးညီဆောင်ရွက်နိုင်တယ်လို့ဆိုနိုင်ပေမဲ့လို့မြေပြင်ပေါ်မှာလက်တွေ့ကျကျလေ့လာစုံစမ်းနိုင်မဲ့နိုင်ငံတကာသတင်းမီဒီယာတွေနဲ့လူခွေအဖွဲ့အစည်းတွေကိုလွတ်လပ်စွာဝင်ရောက်ခွင့်ပေးတာလိုမျိုးပွင့်လင်းမြင်သာမှုရှိဖို့လိုတယ်လို့ဦးအောင်မျိုးမင်းကပြောပါတယ
် UN နဲ့ MOU ပေါင်းပြီးတော့လုပ်တယ်ရုံးဖွင့်တယ်ဆိုတာတော့ကုလသမဂ္ဂအခြေစိုက်တွင်းမှုချုပ်ရဲ့အထူးကိုယ်စားလှယ်ရဲ့ရုံးကိုခွင့်တာဖြစ်ပါတယ်ဒါပေမဲ့ကျွန်တော်တို့လူခွေနဲ့ပတ်သက်လို့ရှိရင်တော့ဒီလိုမျိုးပူးပေါင်းဆောင်ရွက်မှုတိုင်းမှာနည်းနည်းလေးနောက်ကျနေတွေ့ရအခုချိန်ကြီးလူခွေဆိုင်ရာစုံစမ်းစစ်ဆေးအရာရှိမစ်ဆီယန်ဟီလီကိုဝေခွင့်မပေးသေးတာကြီးကျွန်တော်တို့တွေ့နေရအဲ့တော့တစ်ဖက်မှာခုနလိုအထွေအထွေမှုချုပ်ရဲ့ကိုယ်စားလှယ်နဲ့ပူးပေါင်းဆောင်ရွက်မှုကဒါတိုးတက်မှုရှိတယ်ဒါပေမဲ့ဒီတစ်ခုတည်းနဲ့မရဘူးဘာလို့လဲဆိုတော့ကုလသမဂ္ဂမှာကမတူညီသောလုပ်ပိုင်ခွင့်တွေရှိပါတယ်တစ်ဖက်မှာကျွန်တော်တိုင်းပြည်မှာဖြစ်နေတဲ့လူခွေနဲ့ပတ်သက်တဲ့အချက်လက်တွေဖြစ်နေတဲ့ဆိုးရိမ်မှုတွေဖြစ်နေတယ်ဒါကိုလည်းကဘာအာရုံစိုက်တဲ့အခါမှာအထွေထွေမှုချုပ်ရဲ့ကိုယ်စားလှယ်တွေမကဘဲနဲ့လူခွေဆိုင်ရာရန်နေရာတွေရဲ့တာဝန်ရှိတဲ့သူထုံစံစစ်ဆေးရာရှိလူမျိုးတွေနဲ့ပူးပေါင်းဆောင်ရွက်ဖို့အတွက်ထပ်မံလမ်းဖွင့်ပေးပုံမူပြီးတော့အားကောင်းမယ်လို့ကျွန်တော်ယုံကြည်ပါတယ
်ရခိုင်မျိုးသားပါတီကရခိုင်ပြည်နယ်ရသေးတောင်မြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်ခင်စောဝေကတော့ကုလအဖွဲ့အစည်းတွေဘက်ကရခိုင်အရေးကိုအထူးလေးထားဆောင်ရွက်ပေးနေတယ်လို့ဆိုပေမဲ့ဒေသခံတွေရဲ့အရေးကိုတကယ်လုပ်ပေးနေသလားဆိုတာကတော့ဒေသခံတွေဘက်ကတန်တရားရှိကြတယ်လို့ပြောပြပါတယ
်ဟိုကျွန်တော်တို့အခုနေထိုင်တဲ့ဒေသခံတိုင်းရင်းသားတွေကတော့ဒီကုလသမဂ္ဂကိုလည်းအယုံကြည်မရှိတော့ပါဘူးเนาะဘာပဲဖြစ်ဖြစ်ဒီကုလသမဂ္ဂဒီတစ်ဖက်သက်တစ်ဖက်ပိတ်ဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့မြန်မာနိုင်ငံကတစ်ဖက်ကိုခိုလုံတော့တဲ့ဖက်ပြေတော့တဲ့အလူမျိုးတွေကိုပဲပုံနေတဲ့ဆိုတဲ့သဘောကိုပဲထောင်နေတဲ့အတွက်သူတို့တွေကလုံးဝပေါ့เนาะဒီကုလသမဂ္ဂဒီမျိုးကိုဟိုသူတို့ညှော်မဲနာလည်းမရှိပါဘူးတော့သူတို့ရဲ့ဒီကိုယ့်ရဲ့နေရာမှာပေါ့เนาะကိုတို့အေးအေးချင်ချင်နဲ့သူတို့လုံစားကျင်နေစိတ်တွေပဲရှိတာကိုတွေ့ရပါတယ်ဒါကြောင့်ကုလသမဂ္ဂအနေနဲ့ကပေါ့เนาะဘလို့ပဲအဲကူညီမှာဒီကျမတို့ရခိုင်ပြည်နယ်တင်ကြီးအေဂျင့်ဘူးဒီကပို့ပြီးတော့အရေးကြီးပါတယ်နောက်တစ်ခါဒေသခံမြေပြင်အခြေအနေကိုနားလေတဲ့ဥပမာကျမတို့လိုတွတ်တော်ကိုယ်စားလှယ်တွေဆိုတာလည်းအများကြီးရှိပါတယ်ဒေသခံတွေရဲ့အဖန်တွေကိုကျမတို့တွေကပို့ပြီးနားလေတာအဲ့တကြောင့်ကျမတို့ကတော့သူတို့ကိုစားပေါ့နော်အခုလှုပ်ရှိနေတဲ့ UN တို့အစိုးရတို့နဲ့ပူးပေါင်းပြီးတော့လုပ်ရင်တော့ပို့ပြီးအောင်မြင်နိုင်မယ်ကျမပြောချင်ပါတယ်ရှင
်ဒီကနေ့ကျမပဲလှု ုံချုပ်ရေးကောင်စီတစ်ကပိတ်အစည်းအဝေးမှာတော့ကုလဖွဲ့စည်းအသီးသီးကရိုဟင်ဂျာဒုက္ခသည်တွေရဲ့အရေးနဲ့ပတ်သက်ပြီးသူတို့ရဲ့ဆောင်ရွက်ချက်တွေကိုလုံချုပ်ရေးကောင်စီကိုပြန်လည်အစီအခံဖို့ရှိပြီးတော့ကယက်ကရှင်နိုင်ငံတွေဖြစ်တဲ့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကတော့တက်ရောက်ခွင့်ရမှာမဟုတ်ပါဘူး။မြန်မာအစိုးရဘက်ကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံပေမဲ့လို့ဒီဒုက္ခသည်တွေနေရရင်ပြန်ရေးကိစ္စမှာကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်သွားမယ်လို့ကတိပြုပြောဆိုထားပါတယ်ရှင်။
မဆုမွန်ဆက်သွယ်မေးမြန်းထားတာပါ။